မြန်မာနိုင်ငံရခိုင်မြောက်ပိုင်းမှာတော့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့အကြားဒီလအစောပိုင်းကတည်းကပြန်ပြီးတော့ဆလာတဲ့စစ်ပွဲတွေကြောင့်အထိခိုက်ဆုံးကတော့ဒေသခံတွေဖြစ်ပါတယ်။တိုက်ပွဲကကြီးစံနေကြောင့်ဒေသခံတွေဟာနေညာမဆိုင်ဘေးလွယာကိုထွက်ပြေးခဲ့ကြရပြီးတော့သူတို့ရဲ့နေအိမ်တွေကိုဘယ်တော့ပြန်နိုင်မလဲဆိုတာကလည်းမသိနိုင်သေးပါဘူး။ရွာသားတွေကိုတွေ့ပြောပြထားတာတွေကိုတော့မအေးသနာကျော်ပြောပြပေးပါရှင်။
လူမျိုးရေးပြည်ပခါတွေဆူဆူရွရွဖြစ်ပွားခဲ့ပြီးတော့ရိုဟင်ဂျာမွတ်စလင်တိမ်းမောင်းများစွာထွက်ပြေးသွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာဒီဇင်ဘာလအစောပိုင်းကတည်းကမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့ကြားမှာတိုက်ပွဲတွေဖြစ်နေလို့အေဒီတာကအိုးအင်စွန့်ခွာထွက်ပြေးရသူ6000လောက်ရှိသွားပါပြီ။ဇန်နဝါရီလ4ရက်လွတ်လပ်ရေးနေ့တုန်းကဘူးစီတောင်မြို့မှာရှိတဲ့ရဲကင်းစခန်း၄ခုကို AA လက်နက်ကိုင်အဖွဲ့ကစီးနင်းတိုက်ခိုက်ခဲ့ရာကရဲတပ်ဖွဲ့ဝင်13ဦးသေဆုံးသွားရပြီးတဲ့နောက်ပိုင်းနှစ်ဖက်ကြားမှာတိုက်ပွဲတွေပိုတိုးဖြစ်လာနေတာပါ။ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာတော့ချင်းပြည်နယ်ပလဲဝမြို့မှာတိုက်ပွဲဖြစ်ပြီးတော့ကျေးရွာတွေနားလက်နက်ကြီးကြီးကျပြီးတော့ရွာသားတွေထွက်ပြေးခဲ့ရပါတယ်။ဘူးစီတောင်မြို့နယ်မှာတော့တရက်ပြင်ကျေးရွာအုပ်စုကမြို့တိုင်းသားကျေးရွာတွေဖြစ်တဲ့အလဲချောင်းကျေးရွာမှာ73ရက်နေ့ကလေးကတိုက်ပွဲတွေစတင်ဖြစ်ပွားပြီးတော့ရွာသူရွာသားရကြောထွက်ပြေးခဲ့ရပါတယ်။အဲဒီရွာသားတို့ဖြစ်တဲ့ကုဇော်ဝင်းက AFP သတင်းဌာနကိုသူ့ရဲ့အတွေ့အကြုံကိုပြောပြပါမယ်
။ရှင်းရှင်းပြောရင်ကျွန်တော်ကတော့အဲရတော့မထားနိုင်သေးဘူးပါ။ရှင်းနိုင်ဆိုလို့ရှိရင်တော့ဆိုးရိမ်ပဲရှိပါသေးတယ်။ဘာအဲ့ရှင်းမှကျွန်တော်ကဒီတနက်စံကြားတာနဲ့ချက်ချင်းထားပြတာပေါ့ဗျာ။ဘယ်သူမှအဲ့လိုမျိုးကိုယ်တော်လုံးတွေပဲဒီဝစားရည်တွေပဲကိုဝှထားတဲ့ဝစားရည်တွေပဲထွက်ပြရတယ်အဆုံးတော့ကိုကင်ထားတဲ့အမြင်နဲ့ဆောင်ထားတဲ့ဖုံးလို့မှမယူလာနိုင်ဘူ
းမနစ်ကနှစ်ကုံပိုင်းရဲကဖြစ်ပွားခဲ့တဲ့ဒီဆေးရည်ပဋိပက္ခကြောင့်ဆေးဘေးဆောင်ဒုက္ခသည်တွေအတွက်လက်တလောအကူအညီတွေပို့ပြီးတော့လိုအပ်နေချိန်မှာပဲရခိုင်ပြည်နယ်အတွင်းမှာကုညီကယ်ဆယ်ရေးလှုပ်ဆောင်နေမှုကိုလုံခြုံရေးစိုးရိမ်မှုကြောင့်ရခိုင်ပြည်နယ်အစိုးရကတားမြစ်ထားပါတယ်ICRC နိုင်ငံတကာကြက်ချင်နေဖွဲ့နဲ့ကုလသမဂ္ဂစားနယ်ရိက္ခာဖွဲ့ WFP တို့ကိုတော့ဆက်လက်လုပ်ကင်ခွင့်ပေးထားပြီးတော့တခြားကွန်ရီထောက်ပံ့မှုတွေကိုတားထားတာဖြစ်ပါတယ်။ဒီလိုတားမြစ်မှုဟာဒေသခံ9000လောက်မကပေါ်မှာရိုက်ခတ်မှုတွေရှိတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယူ UNOCHA ကကြေညာချက်ထုတ်ပြန်ပါတယ်။ဒီလိုအခြေအနေမှာဒုက္ခသည်တွေအနေနဲ့လည်းသူတို့ရဲ့မရေရာတဲ့အနာဂတ်အတွက်အဆိုးရိမ်နေကြတာပါ။အလေးကြောင့်ကျေးရွာသူမူလာတန်းပြဆရာမလေးမနိုးစင်ထွန်းကတော့သူ့ရဲ့ရွာကိုဘယ်တော့ပြန်နိုင်မလဲမသိသေးဘူးလို့ဆိုပါတယ
်။ရွာကိုပြန်ဖို့တော့လုံးဝမဖြစ်နိုင်တော့ဘူးလို့ရွာတစ်ချပေးဖို့လို့ပြောတယ်။စိတ်ထဲမှာတော့အများအားကြောက်စိတ်ပဲရှိတယ်ရွာကိုပြန်ကျင်တာပဲ
။အခုလိုမျိုးအစိုးရတက်တဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ကြမှာစစ်ရေးပဋိပက္ခဖြစ်ပွားနေချိန်မှာပဲရခိုင်ဒေသခံတွေ AA နဲ့ဆက်သွယ်လို့ဆိုပြီးတော့စစ်စေးမေးမြန်းခံရတာဖမ်းဆီးတရားဆွဲခံရတာတွေလည်းရှိပါတယ်။ဒေသခံတွေနဲ့ပေါင်းပြီးတော့ AA ဖွဲ့အနေနဲ့ကျေးရွာတွေမှာစိတ်ဝင်လှုပ်ရှားမှုတွေလုပ်လို့မရအောင်လို့နေမြေလုံခြုံရေးကိုကြက်မှတ်ဆောင်ရွက်နေတယ်လို့လည်းသတင်းထုတ်ပြန်ထားတာပါ။ AA အဖွဲ့အတွက်ဆက်ကြေးကောက်ခံပေးတာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်ရင်းနဲ့သတင်းပေးပို့တာတွေတွေ့ရင်တော့တရားဥပဒေနဲ့အရေးယူနိုင်ဖို့ဆက်ပြီးတော့စီစစ်ဆောင်ရွက်နေတယ်လို့ဇန်နဝါရီလ16ရက်နေ့ကပဲစစ်တပ်ကကြေညာထားပါတယ်။ဒီလိုမျိုးတန်တရားဝန်ခံရတဲ့အခြေအနေနဲ့ဖမ်းဆီးမှုတွေဖြစ်နေတဲ့အပြင်လုံခြုံရေးအတွက်တာဝန်မကျေပုံမှာစိုးရိမ်လို့ကျေးရွာအုပ်ချုပ်ရေးမှုတချို့ယာရုကနှုတ်ထွက်ခြင်းနဲ့လို့ပြောနေကြတာတွေလည်းရှိပါတယ်။ရခိုင်မျိုးသားပါတီ ANP ရဲ့ဒုတိယဥက္ကဋ္ဌဒေါ်အေးနုစင်ကတော့ဒီစီအေပတိပခါဟာဒေသခံတွေအတွက်ယုံကြည်မှုအပိုင်းကိုပါပြက်ပြားစေတယ်လို့အခုလိုပြောပါတယ်။
အခုလေရဲကြီးတွေကိုဝင်တိုက်တဲ့အတွက် AA ဟာအကြမ်းဖက်တမဖြစ်တယ်ရခိုင်တွေဟာအကြမ်းဖက်ကိုပါဖြစ်တယ်ဆိုတော့ကျမတို့ကလည်းလက်သေးဆိတ်ရင်လက်ထိတ်နားတဲ့အဆင့်မဟုတ်ဘူးအသေးပါနားသွားတယ
်အခုလက်ရှိအနေထားမှာတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းထိတိုက်ပွဲတွေဖြစ်နေခဲ့ပြီးတော့တိုက်ပွဲတွေအပြင်ဖိနှိပ်ညှဉ်းပန်းမှုတွေဖြစ်ပေါ်နေတယ်ဆိုတဲ့သတင်းတွေထွက်နေတာကြောင့်ဒေသခံတွေကြားမှာစိုးရိမ်မှုတွေပေါ်ပြတိုးလာတဲ့အပြင်အခုအကူအညီလိုအပ်နေတဲ့ဒေသခံတွေအတွက်လည်းစာနာမှုဆိုင်ရာအကူအညီတွေပို့ပေးနိုင်ရင်ဆက်ပြီးတော့ကန့်သက်ထားမယ်ဆိုရင်တော့စစ်ဘေးတင်ပြည်သူတွေကြားကနေပြီးအထိနာမှာဖြစ်တဲ့အကြောင်းလူသားချင်းစာနာမှုဆိုင်ရာလှုပ်ဆောင်နေကြသူတွေစီရေးအကဲခတ်တွေကပြောနေကြပါတယ်ရှင်။